ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဝူဟန်မြို့ကိုတရုတ်စစ်ဘက်စေးဝန်နှန်းဒီစနေနေ့မှာဆေးလွှတ်လိုက်ပါတယ်။ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ40ကျော်သေဆုံးခဲ့ရပြီးကမ္ဘာနိုင်ငံတချို့မှာပါပြန့်နှံ့ရောက်ရှိနေပါပြီ။ပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဝူဟန်မြို့မှာဒေသခံတွေအိမ်ပြန်မထွက်ရခရီးမသွားရဆိုတဲ့အမိန့်ထုတ်ပြန်ထားပြီးတားမြစ်ထားသလိုပဲအမေရိကန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာလည်းဒီဗိုင်းရပ်စ်ကူးစက်ခံရသူတချို့ကိုတီးသန့်ထားပြီးတော့ကုသမှုပြုနေပါတယ်။နောက်ဆုံးရတဲ့ထားတဲ့အခြေအနေကိုတော့မတ်တင်ဂီတိုက်ကစူးစီးတင်ပြထားပါတယ်
။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာစတင်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းကစနေနေ့မှာ1400နီးပါးရောက်ရှိသွားပြီးသေဆုံးသူက42ဦးထိရှိနေပါတယ်။တရုတ်နှစ်ကူရာသည်လူသိမ့်နဲ့ချီခီးသွားတာကနေဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မဲ့အရေးကိုတားဆီးနိုင်ဖို့ဝူဟန်မြို့တွင်းကိုခီးတဲ့တင်ကားတွေဝင်ခွင့်ကိုပါတနင်္ဂနွေနေ့မှာပိတ်မယ်ဆိုပြီးလဲတရုတ်ပြည်တွင်သတင်းစာတစ်စောင်မှာဖော်ပြပါတယ်ဝူဟန်မြို့တရှိရာဟွာဘင်းပြည်နယ်ထဲမှာလဲလူနာတွေကိုကုပေးဖို့ဂရင်းတထောင်ဆန့်ဆေးရုံကို6ရက်အတွင်းအပြီးတည်ဆောက်နိုင်ဖို့တရုတ်အာဏာပိုင်တွေပြင်ဆင်နေကြပါတယ်အဲ့ဒီဒေတာတွင်မှာရာနဲ့ချီတဲ့ဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုကုသပေးနေရပြီးတချို့ကတော့အခြေအနေဆိုးရွားနေတာပါစနေနေ့မှာတော့တရုတ်အစိုးရကစစ်ဖက်ဆေးဝင်တန်း450ကိုဝူဟန်မြို့ကိုဆေးလွှတ်ထားပါတယ်တရုတ်ရေတပ်ရဲ့ဒုတိယစစ်ဆေးတက္ကသိုလ်ကနိုင်ငံရေးရာလက်ထောက်အရာရှိချန်ဟွန်းဝေကအခုလိုပြောပါတယ
်24 凌晨接到任务的海军军医大学
Second Military Medical တက္ကသိုလ်အနေနဲ့တာဝန်ပေးခံရပြီးချက်ချင်းပဲတင့်လျော်တဲ့အစီအစဉ်တွေဆောင်ရွက်ခဲ့ပါတယ်။ဂုံယူပွဲမစ်ရှင်အတွက်ကျွန်တော်တို့စေဝန်တန်းတွေစေတနာဝန်တန်းဆောင်ရွက်ကြတာပါ။ကျွန်တော်တို့ဆောင်ရွက်နိုင်ပါတယ်။နိုင်ငံတော်ကလူတွေနဲ့အတူပဲဒီကပ်ဘေးကြီးကိုအောင်မြင်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ထားပါတယ်
။တရုတ်နိုင်ငံဝူဟန်မြို့မှာနေထိုင်သူတွေအိမ်ထဲကနေအိမ်ပြင်မထွက်ရသလိုမြို့ပြင်ထွက်ခွင့်လည်းပိတ်ထားပါတယ်။ဝူဟန်မြို့တွင်မှပိတ်မိနေတဲ့အထက်မှပါတဲ့အမေရိကန်ပြည်ထောင်စုကဆရာတဦးဖြစ်တဲ့George Goodwin ကအခုလိုပြောပါတယ်
Well the quarantine went to effect as you know 2 days ago
ပြီးခဲ့တဲ့နေ့ကတည်းကအိမ်ပြန်မထွက်ရအမေတက်ရောက်ပါတယ်ကြေကြတာကတော့ဒီမှာအခြေအနေတွေဘလို့နီးနံမဆိုအချိန်နဲ့အမျှပြောင်းလဲမှာပဲဆိုပေမဲ့ညှော်လင့်မထားတာတွေပါအပြောင်းလဲတွေရှိနေပါတယ်ဥပမာပြောရရင်တော့အစားအသောက်လိုမျိုးရောင်းချပေးနိုင်မဲ့လက်လီဆိုင်လေးတွေစားသောက်ဆိုင်လေးတွေဖွင့်နိုင်မယ်လို့ညှော်လင့်ထားပေမဲ့မထင်မှတ်ပဲပိတ်သွားပါတယ်ဒါပေမဲ့လည်းစူပါမားကတ်ကြီးတချို့ကတော့ဥပမာပြောရရင်အိမ်နိုင်ရောက်အစားအသောက်ပို့ပေးဖို့လက်ခံတယ်ဆိုတာလည်းကြားပါတယ်။ပြီးခဲ့တဲ့နှစ်ရက်လောက်ကတော့ကျွန်တော်တို့အိမ်ထဲမှာပဲနေနေရပါတယ်။တခြားလူတွေနဲ့လူစုလူဝေးနေရာတွေကိုရှောင်တဲ့အနေနဲ့ကျွန်တော်တို့လိုပဲအခြားလူတွေလည်းတီးတန့်လိုမျိုးနေနေကြပါတယ်
။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ5ဦးအတည်ပြုပြီးနောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဇန်နဝါရီလ25ရက်နေ့စနေနေ့မှာဟောင်ကောင်မှာရေးပေါ်အခြေအနေကြီးညာပြီးဟောင်ကောင်နဲ့ဝူဟန်ကြားလေကြောင်းခီးစဉ်တွေနဲ့မြန်နှုံးမြင့်ယထာပြည့်စွင့်မှုခီးစဉ်တွေကိုပါရက်ဆိုင်မယ်လို့ပြောဆိုလိုက်ပါတယ်
။ဟိုင်းနီကောရင်းမင်းကိုင်းဝါလို့ပြီးနဲ့ခိုင်ကမန်းကောင်က
ရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအဆင့်အဖြစ်ရေးပေါ်အစီအစဉ်တတ်မှတ်ပြထမ်းရတာကတော့ဒီကူးစက်ရောဂါကဒေသခံလူမှုအတိုင်းအဝိုင်းရဲ့ကျန်းမာရေးအတွက်ပြင်းထန်သက်ရောက်နိုင်တဲ့အန္တရာယ်ဖြစ်တာကြောင့်ပါဟောင်ကောင်မှာတော့စူးစူးရွာရွာပြန့်နှံ့ကူးစက်မှုမတွေ့ရသေးပါဘူး။ဒါပေမဲ့လည်းဒီကိစ္စကိုအထူးအလေးထားဆောင်ရွက်နေပြီးဒီပြန့်နှံ့ကူးစက်မြန်ရောဂါကိုလက်ဦးမှုရယူနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒါကြောင့်လည်းဒီကိစ္စကိုတုံ့ပြန်ကင်တွယ်ရေးအဆင့်ကိုအထူးအလေးထားမှုအဆင့်ကနေအရေးပေါ်အခြေအနေထိတိုးမြှင့်လိုက်တာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။ဒေတာရင်းကမလေးရှားစင်ကာပူဗီယက်နမ်တောင်ကိုရီးယားဂျပန်ထိုင်ဝမ်နီပေါအပြင်ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါတယ်။မြန်မာနိုင်ငံကော့တောင်းမြို့တဖက်ကမ်းထိုင်းနိုင်ငံရနောင်းခရိုင်နေဆက်ကိတ်မှာစမ်းသပ်စစ်ဆေးတာနဲ့ပတ်သက်ပြီးထိုင်းကျန်းမာရေးဒုတိယဝန်ကြီးနိုင်စာထေပဒူဒေချာကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်။
ဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူတွေကိုအသေးစိတ်စစ်ဆေးမှုတွေလုပ်နေပါတယ်။ကိုပူချိန်မြင့်တက်နေသူ၊ဖျားတာနေသူတွေကိုရောဂါပိုးအခြေအနေကိုအသေးစိတ်စစ်ဆေးနေတာပါ။ virus yoga ပိုးတွေရှိတဲ့ဆိုရင်အရေးပေါ်ယောဂတိုက်ဖျက်ရေးဆေးရုံကိုပို့ပြီးကုသမှုတွေကိုတကြမမှဆောင်ရွက်နေပါတယ်
။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းအတီးပြူလူနာ2ဦးရှိနေပြီးသူတို့ကိုသီးသန့်ခွဲခြားစောင့်ကြည့်ကုသပေးနေပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမှာကုသပေးနေရသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့ကနေပြန်ရောက်လာသူအမျိုးသမီးဖြစ်ပါတယ်။သူမရဲ့အခြေအနေကအခုအချိန်မှာစိုးရိမ်စရာမရှိဘူးလို့ကုသယောဂဆရာအထုကဒေါက်တာလင်းဝုဒ်ဂျုံးစ်ကပြောပါတယ
် It's not critical the patient is
မစိုးရိမ်ရပါဘူးလူနာအနေနဲ့ကစိတ်ပူပန်နေတာမဟုတ်ပဲကောင်းကောင်းမွန်မွန်ပဲစကားပြောဆိုနေပါတယ်တယောက်တည်းတည်တံ့နေနေရတော့ညှိဝင်နေမှာပေါ့ဒါပေမဲ့လည်းအခုအချိန်ထိတော့အသိပညာရှုထောင့်အရလက်ငင်းစိုးရိမ်စရာအန္တရာယ်မရှိပါဘူး
ဩစတြေးလျပြင်သစ်တို့မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတချို့ရှိနေပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကဘီချတ်ဆေးရုံကကူးစက်ယောဂနဲ့အပူပိုင်းဒေသယောဂများဆန်ရဌာနအကြီးအကဲယာဒန်ဖန်ကအခုလိုပြောပါတယ
်။ Il s'agit des patients qui viennent de Wuhan qui sont d'origine
ဒီလူနာတွေကတရုတ်နိုင်ငံဝူဟန်မြို့ကဖြစ်ပါတယ်။သူတို့ကပြင်သစ်ကို18ရက်နေ့ကရောက်လာတာပါ။သူတို့ရောက်လာချိန်မှာယောဂလက္ခဏာမပြပါဘူးဒါပေမဲ့တယောက်က19ရက်နေမှာယောဂလက္ခဏာစပြီးတွေ့ရပြီးနောက်တစ်ယောက်ကတော့23ရက်နေလောက်မှာယောဂလက္ခဏာစပြီးတွေ့ရတာပ
ါတယောက်အနာပိုင်တွေဘက်ကဒီအဆုတ်ရောင်ဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးစားနေတာနဲ့အတူပဲတယောက်သမ္မတရှီချင်းပင်ကလည်းတယောက်နိုင်ငံဟာစိုးရလာတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းစနေနေ့မှာပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ဘက်ကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရမှုနဲ့တည်ဆုံးမှုကတိုးလာအောင်မဲ့အခြေအနေရှိတယ်လို့လည်းသတိပေးထားပါတယ်ရှင်